ဂျာမနီနိုင်ငံမှာစတင်တဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့တနင်္လာနေ့ဆွေးနွေးပွဲကိုယူကရိန်းသမ္မတဗလိုဒီမီဇလင်စကီအွန်လိုင်းကနေပါဝင်တက်ရောက်ခဲ့ပါတယ်။ G7 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကယူကရိန်းကိုရေရှည်အတွက်ထောက်ခံကူညီပေးဖို့ရှိပြီးအမေရိကန်ပြည်ထောင်စုကတော့ယူကရိန်းအတွက်မြေပြင်ကနေဝေဟင်ပြစ်အစ်စ်မြင့်ဒုံးစနစ်ဝယ်ယူတဲ့အစီအစဉ်ကိုကြေညာဖို့လုပ်နေတာပါ။ရုရှားရင်နံစည်းကိုဈေးဖြတ်ကတ်တပ်ဖို့ရုရှားကွန်ပစ္စည်းတွေကိုအခွန်တိုးကောက်ဖို့ရုရှားအရာရှိတွေယူကရိန်းကျူးကျော်စစ်ပွဲကိုထောက်ခံတဲ့အဖွဲ့အစည်းနဲ့လုပ်ငန်းယာချီကိုတန်ခတ်ပိတ်ဆို့မှုအသစ်တွေချဖို့သဘောတူညီချက်ကိုလည်းကြေညာဖို့ရှိပါတယ်။ဂျာမနီနိုင်ငံ Alps တောင်တန်းမှာ၃ရက်တာကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲအတွင်းမှာရုရှားစီစည်းကိုဈေးဖြတ်ကန့်သတ်တဲ့ကိစ္စပြင်းပြနိုင်ဖို့လက်ဆက်သက်လှုပ်ဆောင်နေကြတာပါ။နောက်ပိုင်းမှာတော့ G7 ခေါင်းဆောင်တွေဟာထွန်းတက်စစီးပွားရေးအခြေအနေရှိတဲ့နိုင်ငံ၅နိုင်ငံဖြစ်တဲ့အိန္ဒိယ၊ Indonesia တောင်အာဖရိကစင်နဂေါနဲ့အာဂျင်တီးနားနိုင်ငံတွေရဲ့ခေါင်းဆောင်တွေလည်းတွေ့ဆုံပြီးဥရုယသည်ပြောင်းလဲမှုတာစီရေးကိစ္စရပ်တွေစွန့်အင်လိုအပ်မှုနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ G7 ဆက်မှုထိပ်သီး9နိုင်ငံအဖွဲ့ဟာရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကိုစတင်ရမှာတင်းကြီးတညွတ်ထဲရှိကြတယ်လို့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့လ်စ်ကတနင်္လာနေ့ပထမဆုံးဆွေးနွေးမှုမစတင်ခင်မှာပြောကြားခဲ့ပါတယ်ခင်ဗျာ။